ပြည်ထောင်ငံပါရီမြို့တော်မှာရဲတပ်ဖွဲ့ဝင်တူသေဆုံးခဲ့တဲ့ပြစ်ခတ်မှုကျွလွန်သူဖြစ်တန်ရရှိသူသနတ်သမားရဲ့အလောင်းနီး IS သွေးကြွအဖွဲ့ကိုချီးကျူးထားတဲ့စာဆောင်တွေ့တဲ့အကြောင်းစုံစမ်းစစ်ဆေးမှုနဲ့နှိစက်သူတွေကပြောပါရတယ်။ IS သွေးကြွအဖွဲ့ကတော့သနတ်သမားဟာဘယ်ဂျီနိုင်ငံသားအဘူယူဆုဖ်သူဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါ။ပါရီမြို့တော်ရဲတပ်ဖွဲ့ကတော့သနတ်သမားဘသူဆိုတာသိရှိထားပြီးဖြစ်ကြောင်းပြောဆိုခဲ့ပေမယ့်အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသလို IS အဖွဲ့ဝင်ဟုတ်မဟုတ်ဆိုတာလည်းပြောတာမျိုးမရှိပါဘူး။ပြင်သစ်မီဒီယာတွေမှာတော့သနတ်သမားဟာ2000ပြည့်လွန်နှစ်တွေတုန်းကရဲတွေကိုပြစ်ခတ်ခဲ့မှုနဲ့ထောင်ဒဏ်အများပြားချခံခဲ့ဘူးတဲ့အသက်39နှစ်အရွယ်စိန်နမန်အရက်မှာနေထိုင်သူတူဖြစ်တဲ့အကြောင်းဖော်ပြနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တိုက်ခိုက်မှုဟာပြင်သစ်သမ္မတရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်း Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့ပါတယ်။ဘယ်ဂျီယံအာနာမနီကတော့ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီးရှောင်းဆဲလီစီလမ်းမကြီးမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေတဲ့ဘယ်ဂျီယံနိုင်ငံသားတူဟာအန်တွတ်မြို့မှာလာရောက်ဖမ်းခံခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်မှုမှာနံပါတ်1အလို့ရှိနေသူဖြစ်သူကသူအင်တာနက်လူမှုကွန်ရက်တွေပေါ်မှာတွေ့ရှိခဲ့ပြီးနောက်မနေ့နောက်ပိုင်းမှာပဲလာရောက်ဖမ်းခံခဲ့တာဖြစ်တဲ့အကြောင်းဘယ်ဂျီယံတရားလူရှိနေရုံကပြောဆိုခဲ့တာပါ။တန်ရရှိသူနဲ့ပတ်သက်တဲ့အချက်အလက်တွေတိုက်ခိုက်မှုနဲ့ဆက်နွယ်တဲ့နောက်ထပ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ Fashion ပစ္စည်းဆိုင်တွေစားတောက်ဆိုင်တွေကြောင့်မြို့ကန်နေတဲ့ကဘာလက်ခီးစွားတွေကြားရေပန်းစားတဲ့ရှောင်းစဲလီစီလမ်းမကြီးနေနေတဲ့တော်တော်များကိုမနေ့ကပိတ်ထားခဲ့ရပါပဲ။ဒီနေ့မှာတော့အခြေအနေဟာပုံမှန်တိုင်းလည်ပတ်စာပြုနေပါပြီ။